မြန်မာနိုင်ငံဗန္နာယိဆိုင်ရာပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေမှာအကူအညီပေးဖို့အတွက်အမေရိကန်ဒုတိယဗန္နာယိဝန်ကြီး Neil Hulan ဟာနှစ်ရက်ကြာခီးစဉ်ဖြစ်နေမြန်မာနိုင်ငံကိုဒီကနေ့ပဲရောက်ရှိလာပါတယ်။မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံခြင်းနဲ့အမေရိကန်ကုမ္ပဏီတွေရဲ့စင်ကာပူအခြေစိုက်ကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံမှာစီးပွားရေးလုပ်ကိုင်နိုင်မှုအခြေအနေတွေစီးပွားရေးပြုပြင်ပြောင်းလဲမှုအခြေအနေတွေကိုမေးမြန်းသွားခဲ့ပြီးတဲ့နောက်အဲဒီကနေမြန်မာနိုင်ငံကိုရောက်ရှိသွားတာလည်းဖြစ်ပါတယ်။အပြည့်အစုံကိုတော့စုံစမ်းထားတဲ့မရေတနာကျော်ကဆက်ပြီးပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ဒီကနေ့ဗုဒ္ဓဟူးနေ့မှာရန်ကုန်မြို့ကိုစားရောက်လာတဲ့ American ဒုတိယဗန္နာယေးဝန်ကြီး Neil Hulan ဟာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုထောက်ခံအားပေးဖို့ဗန္နာယေးဆိုင်ရာမူဝါဒနဲ့စီမင်းစည်းကမ်းတွေပြင်ဆင်ချမှတ်ရေးမှာဒီထက်ပိုပြီးတိုးတက်အောင်လို့ American ပြည်အောင်စုနဲ့စင်ကာပူနိုင်ငံတို့ကပူးပေါင်းအကူအညီပေးသွားနိုင်မှုရည်ရွယ်ချက်နဲ့အခုလိုမျိုးစင်ကာပူနဲ့မြန်မာနိုင်ငံကိုတွားရောက်တာဖြစ်တယ်လို့အမေရိကန်ဗန္နာယေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်ရှင်။အမေရိကန်ဒုတိယဗန္နာယေးဝန်ကြီး Mr. Hulan ဟာကြာသပတေးနေ့မှာနေပြည်တော်ကိုတွားရောက်မှာဖြစ်ပြီးတော့မြန်မာဘက်ကတာဝန်ရှိထိပ်တန်းအရာရှိတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ Mr. Hulan ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့မြန်မာသမ္မတရုံးညွှန်ကြားရေးမှူးဦးစော်ထေက VOE ကိုအခုလိုပြောပါတယ်
။မနေ့ကမနေ့ကိုနေပြည်တော်တက်လာတယ်ဗျ။အဲ့တော့မနေ့9နာရီကနေရောညနေပိုင်းထိကိုဒီမှာတို့ရဒီကတာဝန်ရှိတွေနဲ့တွေ့ပါမယ်။ဒီကတော့သူတို့နဲ့ကျွန်တော်တို့နဲ့ဒီလိုလေးချင်းဘူးပေါင်းတာကိုမြင်တယ်နဲ့ဒါကတော့အစ်ကိုပိုင်းပြောသွားအစ်ကိုပိုင်းပြောဆိုတော့သမားကြီးရဲ့ဟိုမေဂန်ခီးတော်ကလည်းဥပမာနိုင်ငံတကာရေးဝန်ကြီးတို့တက်ပြန်တောင်းရှိနေတွေ့ပြီးပြောခဲ့ဆက်လက်ပြီးတော့ဟိုဆောင်ရွက်သွားမယ်အစ်င်နဲ့တစ်ဆင့်ဖြစ်ပါတယ်ပထမအနေနဲ့ဘန္နာကြီးဖြစ်တဲ့အတွက်ပေါ့ကျွန်တော်တို့အဓိကတော့အဲ့ဘန္နာကြီးစက်တာနဲ့နောက်အမေဂန်အဲ့တကနေရောအိုဖြေလျှော့ပေးတဲ့အဲ့နဲ့ပတ်သက်ပြီးကျွန်တော်တို့အင်ပုတ်ကံလုပ်နေတဲ့ဟိုဖြည့်လျှော့ပေးလိုက်တော့လေမြန်မာအမေရိကန်မြန်မာအင်ပုတ်ပန်ကြီးကိုဖွင့်ပေးလိုက်တော့များလေလက်တွေ့မှာ financial transaction မှာတချို့ရောအချက်တွေညှိနေရရှိတယ်အဲ့ money transaction အပါဝင်မို့အဲ့နဲ့ပတ်သက်ပြီးတော့သူကလုပ်ပေးရမယ့်ဟာတွေဒါညှိရလဲပါမယ်လို့ယူဆပါတယ
်မြန်မာသမ္မတရုံးညွှန်ကြားရေးမှူးဦးစော်ထေပြောသွားတာဖြစ်ပါတယ်ဒုဗန္နာယေးဝန်ကြီးဝလန်ဟာနိုင်ငံတကာဗန္နာယေးအထောက်အကူပြုအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးမယ့်အပြင်ဗန္နာယေးဆိုင်ရာကျူးလွန်တဲ့ပြစ်မှုတွေကိုတားဆီးရေးငွေပြူငွေမဲခဝါချမှုတိုက်ဖျက်ရေးကြိုးပမ်းမှုတွေမှာအမေရိကန်ဗန္နာယေးဌာနကဘယ်လိုနည်းလမ်းတွေနဲ့အကူအညီပေးနိုင်မလဲဆိုတာတွေကိုဒီခီးစဉ်တွေမှာသိရှိအောင်လှုံ့ဆော်မှာလည်းဖြစ်ပါတယ်ဒီလိုအမေရိကန်ဒုဗန္နာယေးဝန်ကြီးမြန်မာနိုင်ငံကိုရောက်ရှိလာပြီးတော့မြန်မာဗန္နာယေးစနစ်ပြုပြင်ပြောင်းလဲရေးအတွက်အကူအညီပေးနိုင်ဖို့လှုံ့ဆော်တာဟာနိုင်ငံကိုအထူးအကျိုးများစေမယ့်ကိစ္စဖြစ်လို့ဒီလိုခီးစဉ်တွေကိုချိုးဆိုပါတယ်လို့လည်းတမရရုံးညွှန်ကြားရေးမှူးဦးစော်ထေကပြောပါတယ
်ကျွန်တော်တို့နိုင်ငံရဲ့အကျိုးပြီးွားပါအရင်တော့ကျွန်တော်က video အနေထားနဲ့အခု plus 1 dollar plus 2 dollar something တနေရာတော့တက်လာပြီတက်လာတဲ့အတွက်အဓိကကကျွန်တော်တို့ကအရင်တော့အလုံးစုံသိကြတဲ့အနေထားကနေပြီးတော့1 ရာ 2 ရာ 3 ရာတမရကျွန်တော်နိုင်ငံအကျိုးပဲပို့ပြီးတော့ဟိုထိရောက်အောင်မြောင်ဆောင်ရွက်နိုင်လို့မျှော်လင့်ပါမယ်နောက်တစ်ချက်ကဒီအစဉ်အဆက်ဟိုကြက်တန်နေတဲ့ဟိုမကောင်းဘူးပေါ့အဲ့ဆက်ဆံရေးနိုင်ငံဆက်ဆံရေးလည်းဒီလိုပြန်လာရာရှိကြီးတွားလာတာနဲ့သဘောထားမြင်ခရရနဲ့သူတို့ကလည်းလာရင်ဒီဘက်ကမြန်မာနိုင်ငံတောင်းကိုလက်တွေ့ညံ့ညင်ကိုပဲတွေ့တော့မှာပေါ့အဲ့ခါကျရင်လည်းသူတို့ပို့ပြီးတော့သူတို့အရင်တော့ကနေအောင်ထားတဲ့အခြေအနေနဲ့အခုလက်ရှိအခြေအနေနဲ့သူတို့လာရင်တော့မြင့်မြင့်တင်ကြတွေ့သွားမှာပေါ့အဲ့ပေါ်မှာလည်းသူတို့နားလည်မှုတွေယုံကြည်မှုတွေတွန်းမြင့်လာမယ်လို့ကျွန်တော်တို့ကဟိုယုံကြည်ပါတယ်ဟုတ်ကဲ့အဲ့တော့နိုင်ငံဆက်ဆံရေးကတော့ပုံပြီးကောင်းတဲ့ကောင်းပေါ့အဲ့အနေနဲ့ရောက်လာမယ်လို့လည်းမျှော်လင့်ပါတယ
်မြန်မာသမ္မတရုံးညွှန်ကြားရေးမှူးဦးစော်ထေပြောသွားတာပါAmerican ဒုဗန္နာယေးဝန်ကြီး Neil Hulan ဟာသူ့ရဲ့ခီးစဉ်တွင်မှာနိုင်ငံရေးခေါင်းဆောင်တွေအပြင်စီးပွားရေးဆိုင်ရာမူဝါဒအချမှတ်သူတွေလူမှုအခြေပြုအသင်းအဖွဲ့ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ကမ္ဘာဘန်တို့အာရှဖွံ့ဖြိုးရေးဘန်တို့လိုနိုင်ငံတကာဗန္နာယေးအဖွဲ့အစည်းတွေကတဆင့်မြန်မာနိုင်ငံကိုဗန္နာယေးထောက်ပံ့ကူညီမှုအစီအစဉ်တွေပေးအပ်ရေးမှာ American ပြည်အောင်စုအနေနဲ့ပို့ပြီးတော့လုပ်ကိုင်ဆောင်ရွက်နိုင်မဲ့ဥပဒေကို American သမ္မတဘရက်အိုဘားမားကလက်မှတ်ထိုးအတည်ပြုပေးလိုက်ပြီးတဲ့အချိန်မှာပဲအခုလိုမျိုး American ဒုဗန္နာယေးဝန်ကြီးမြန်မာနိုင်ငံကိုရောက်ရှိလာတာလည်းဖြစ်ပါတယ်။ဒီလအစောပိုင်းတုန်းကတော့ American လက်ထောက်နိုင်ငံသားရေးဝန်ကြီး Michael Posner နဲ့အဖွဲ့ဟာမြန်မာနိုင်ငံကိုလာရောက်သွားပြီးတော့လူခွင့်ရင်းနဲ့ပတ်သက်လို့နှစ်နိုင်ငံကြားမှာပထမအဦးဆုံးအကြိမ်ဖြစ်တဲ့ဆွေးနွေးမှုတွေပြုလုပ်သွားခဲ့ပါတယ်ရှင်။